အီရန်နျူကလ িয়ার သဘောတူညီမှုနဲ့ပတ်သက်လို့အမေရိကန်နဲ့ဥရောပကြားမှာအမြင်ကွဲနေတာတွေကိုဖြေရှင်းဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်တို့သဘောတူညီခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုကို၃ရက်ခီးစဉ်နဲ့ရောက်ရှိနေတဲ့ပြင်သစ်သမ္မတမက်ခရွန်နဲ့သမ္မတထရမ့်တို့ကြားဒီကိစ္စအပြင်ဆီးရီးယားနဲ့ IS အကြမ်းဖက်မှုချိန်မုံရေးကိစ္စနှစ်နိုင်ငံကုန်သွယ်ရေးကိစ္စစတာတွေကိုလည်းအင်္ဂါနေ့မှာဆွေးနွေးခဲ့ကြတာပါ။အီရန်သဘောတူညီချက်အတိရအောင်လုပ်ဖို့အတွက်ဆန္ဒရှိတယ်လို့ပင်တစ်တမရကလည်းပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားသွားပေမဲ့တမရထရမ့်ဘက်ကတော့2015ခုနှစ်ကရရှိထားတဲ့အီရန်နျူကလ িয়ার သဘောတူညီတဲ့ချက်ထဲကနေနှုတ်ထွက်မထွက်ဆိုတာအတိအကျပြောမသွားပါဘူး။အပြည့်စုံကိုမတ်စုမြတ်မုံကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
။အီရန်နျူကလ িয়ার အစီအစဉ်ရပ်ဆိုင်ရေးအတွက်2015ခုနှစ်ကရရှိထားတဲ့နိုင်ငံတကာသဘောတူညီချက်ဟာအင်မတန်ဆိုးဝါးတဲ့သဘောတူညီမှုဖြစ်တယ်လို့ပြောနေတဲ့တမရဒေါ်နယ်ထရမ့်နဲ့ဝါရှင်တန်မှာရောက်နေတဲ့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်တို့ကြားဒီကိစ္စကိုပွင့်ပွင့်လင်းလင်းဆွေးနွေးဖြစ်ခဲ့တယ်လို့ဆွေးနွေးပွဲအပြီးပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနှစ်ယောက်လုံးကပြောကြားခဲ့ကြပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာငြိမ်းချမ်းစွာအသုံးပြုဖို့တသက်သာဖြစ်စေဖို့အမေရိကန် EU ပြင်သစ်ဂျာမနီရုရှားနဲ့အီရန်နိုင်ငံတို့ကြားလက်ရှိရရှိထားတဲ့ JCPOA သဘောတူညီချက်ထက်ပေါ်ပြီးတော့ခိုင်မာစေမဲ့သဘောတူညီမှုသစ်ရဖို့ဆွေးနွေးခဲ့ကြတယ်လို့ဒမရမက်ခရွန်ကဆိုပါတယ်။သူအနေနဲ့အီရန်နဲ့နျူကလ িয়ার သဘောတူညီမှုအသစ်ရဖို့အမေရိကန်အစိုးရနဲ့အတူဆောင်ရွက်ဖို့ဆန္ဒရှိတယ်လို့လည်းပြင်သစ်ဒမရကပြောပြီးသဘောတူညီချက်သစ်ရအောင်လုပ်တဲ့နေရာမှာအခြေခံပါဝင်သင့်တဲ့အချက်တွေကိုလည်းအခုလိုပြောကြားခဲ့ပါတယ်
။ C'est de couvrir quatre sujets essentiels. Le premier, c'est de bloquer toute activité nucléaire de
ကောင်းစဉ်လေးခုပါဖို့လိုပါတယ်။ပထမတစ်ခုက2025ခုနှစ်တိနျူကလ িয়ার နဲ့ပတ်သက်တဲ့ဆောင်ရွက်မှုမှန်သမျှကိုတားမြစ်ထားဖို့လိုပါတယ်။ JCPOA သဘောတူညီချက်အရဒီကိစ္စကဖြစ်နေပါလေ။ဒုတိယတစ်ခုကတော့ရေရှည်မှာလဲအီရန်ကနျူကလ িয়ার ဆောင်ရွက်မှုတွေမလုပ်နိုင်အောင်အသေးချာလုပ်ရပါမယ်။တတိယတစ်ချက်ကတော့ဒေသတွင်းမှာအီရန်ရဲ့ပယ်ထိန်တုံးစမ်းသပ်မှုတွေကိုအဆုံးသတ်ဖို့လိုပါတယ်။နောက်ဆုံးချက်ကတော့ဒေသတွင်းမှာယီမန်၊ဆီးရီးယား၊အီရတ်နဲ့လေဘနွန်နိုင်ငံတွေမှာအီရန်ရဲ့ဆောင်ရွက်မှုတွေကိုထိန်းနိုင်မှုနိုင်ငံရေးအဖြစ်ရှားမှာဖြစ်ပါတယ
်။လက်ရှိသဘောတူညီချက်နဲ့ပတ်သက်လို့သမ္မတထရမ့်ဘလို့ဆုံးဖြတ်မယ်ဆိုတာကိုသူမသိနိုင်ဘူးလို့လည်းသမ္မတမက်ခရွန်ကပြောပါတယ်။သမ္မတဘရက်အိုဘားမားလက်ထက်ကသဘောတူထားတဲ့အီရန်သဘောတူညီမှုကနေနှုတ်ထွက်မယ်လို့ပြောထားတဲ့သမ္မတထရမ့်ကိုယ်တိုင်ကလည်းသူဘလို့ဆုံးဖြတ်မယ်ဆိုတာကိုပူးတွဲသတင်းစာရှင်းလင်းပွဲမှာတိတိကျကျမပြောခဲ့ပါဘူး။အီရန်သဘောတူစာချုပ်ထဲကဟာကွက်တွေကိုမေလ12ရက်နောက်ဆုံးထားပြီးတော့မပြင်းစင်နိုင်ဘူးဆိုရင်ဒီစာချုပ်ကနေနှုတ်ထွက်မယ်လို့သမ္မတထရမ့်ကသတ်မှတ်ရပေးထားတာပါ
But there is a chance and nobody knows what I'm going to do on the 12th although Mr. President you have a pretty good idea but we'll see but we'll
စနေနေ့ကျရင်ကျွန်တော်ဘာလုပ်မယ်ဆိုတာသိနေသူရှိချင်မှရှိမှာပါသမ္မတမက်ခရွန်ရဲ့အကြံတွေကတိတ်ကိုကောင်းမှုမိမဲ့တချို့လူတွေမျှော်လင့်တယ်လို့ကျွန်တော်ဆုံးဖြတ်မလားဆိုတာကိုတော့စောင့်ကြည့်ကြပါခင်ဗျာခိုင်မာတဲ့အခြေခံချက်တွေနဲ့သဘောတူညီချက်သစ်ရဖို့ဖြစ်နိုင်မဖြစ်နိုင်ဆိုတာလည်းကြည့်ရအောင်ပါ။ဒါကြောင့်လဲဆိုတော့အခုရှိနေတဲ့သဘောတူညီချက်ကညံ့ဖျင်းယိုယွင်းနေတဲ့အချက်တွေပေါ်အခြေခံပြီးတော့ရထားတာပါ။လုံးဝမလုတ်တင်ခဲ့တဲ့သဘောတူညီမှုမျိုးဖြစ်ပါတယ်
။အီရန်သဘောတူညီမှုကနေအမေရိကန်နှုတ်ထွက်ရင်ဆိုးဝါးတဲ့အကျိုးဆက်တွေဖြစ်လာမယ်လို့အီရန်ကအင်ကာနေမှာပဲသတိပေးခဲ့ပါတယ်။အရှေ့အလယ်ပိုင်းဒေသမှာအီရန်ကသူရဲ့ဩဇာချက်ထွင်နိုင်အောင်စ조사နေချိန်မှာဆီးရီးယားမှာရှိနေတဲ့အမေရိကန်တပ်တွေကိုချက်ချင်းပြန်ရုပ်လို့မရသေးဘူးဆိုတာကိုလည်းသမ္မတထရမ့်ကပူးတွဲသတင်းစာရှင်းလင်းပွဲမှာပြောပါသေးတယ်။အီရန်နဲ့ချက်ပြန့်တဲ့သဘောတူညီမှုရအောင်လုပ်တဲ့နေရာမှာဆီးရီးယားပြည်ထနာကိုထဲသွင်းညှိနှိုင်းဖို့လိုတယ်လို့အခုလိုပြောပါတယ်
။ We finished at least almost our work with respect to ISIS in Syria, ISIS in Iraq.
ဆီးရီးယားက IS သွေးကြွတွေရောအီရတ်က IS သွေးကြွတွေကိုပါအမေရိကန်ကအားလုံးနှိပါးကိုနှိမ်နှင်းချေမှုန်းနိုင်ပြီးပါပြီ။ဘယ်သူမှမလုံနိုင်ခဲ့တာကိုကျွန်တော်တို့တပ်တွေကလုံနိုင်ခဲ့တာပါ။ဒါကြောင့်သူတို့ကိုအိမ်ပြန်လာစေချင်ပါတယ်။ဒါပေမဲ့ရီမန်းချက်အတိုင်းအောင်မြင်အောင်လုပ်ဖို့လည်းလိုပါတယ်။အဲဒါကြောင့်သဘောတူညီမှုထဲမှာဆီးရီးယားကိစ္စကိုပါထည့်သွင်းဖို့ကျွန်တော်တို့ဆွေးနွေးနေပါတယ
်။အခုလိုအီရန်နဲ့ဆီးရီးယားအရေးကိစ္စတွေအပြင်ကုန်သွယ်ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ EU နဲ့အမေရိကန်ကုန်သွယ်ရေးမှာEU ဘက်ကအများကြီးအသာရနေတယ်လို့သမ္မတထရမ့်ကပြောနေချိန်မှာပြင်သစ်သမ္မတမက်ခရွန်ကတော့အမေရိကန်နဲ့ပြင်သစ်နိုင်ငံခြားကုန်သွယ်ရေးညီမျှတယ်လို့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။သမ္မတထရမ့်လက်ထက်မှာပထမဆုံးနိုင်ငံတော်ဧည့်သည်အဖြစ်ရောက်နေတဲ့ပြင်သစ်သမ္မတကိုအင်္ဂါနေ့အစောပိုင်းကတော့အင်ဂျူရောမြက်ခင်းပြင်မှာတနက်22ချက်ပစ်ဖောက်ပြီးတော့နိုင်ငံတော်အခမ်းအနားနဲ့ကြိုဆိုခဲ့ပါတယ်။အခုအတန်လွှင့်နေချိန်အင်္ဂါနေ့ညဘက်မှာတော့သမ္မတထရမ့်နဲ့သမ္မတဂရိုရိုက ပြင်သစ်သမ္မတနဲ့သမ္မတကတော်တို့ကိုအိမ်ပြုတော်မှနိုင်ငံတော်ညစာစားပွဲနဲ့တည်ခင်းအပ်ခံနေပါတယ်။ပို့ထုံးနေကြရင်တော့ပြင်သစ်သမ္မတမက်ခရွန်ဟာအမေရိကန်လွှတ်တော်မှမိန့်ခွန်းပြောကြားမှဖြစ်ပါတယ်။ပို့ထုံးနေညပိုင်းကြရင်လည်းဂျော့ချ်ဝါရှင်တန်တက္ကသိုလ်မှចောင်းသားလူငယ်တွေရဲ့မိန့်ခွန်းတွေကိုဖြေကြားမဲ့တောင်ဟောလ်တွေ့ဆုံပွဲကိုစီစဉ်ထားပါတယ်ရှင်။